မြန်မာနိုင်ငံမှာရွေးကောက်ပွဲလွှတ်တော်ရီကျင်းပပြီးအစိုးရအသစ်ကိုဖွဲ့စည်းမှာဆိုပေမဲ့စစ်ဗိုလ်ချုပ်တွေပဲအရက်ဝက်ပြောင်းပြီးဆက်လက်အုပ်ချုပ်နေတာလို့အများကလက်ခံထားတာပါ။ဒါကြောင့်သမရသစ်ဗိုလ်ချုပ်ဟောင်းဦးသိန်းစိန်ဦးဆောင်မဲ့အစိုးရအသစ်ကဘလို့အပြောင်းလဲတွေဆောင်ရွက်မလဲဆိုတာကိုနိုင်ငံတကာအသိုင်းအဝိုင်းအနေနဲ့စောင့်ကြည့်နေတယ်လို့ကနေဒီယန်မြန်မာမိတ်ဆွေများအဖွဲ့ CFOB ရဲ့ညွှန်ကြားမှုဦးတင်မောင်သူကပြောပါရယ်
။နိုင်ငံတကာကလက်ခံလာနိုင်လောက်တဲ့အခြေအနေတစ်ခုကိုဒီအခုဖြစ်ပေါ်လာတဲ့အစိုးရအဖွဲ့အစည်းအနေနဲ့ပေါ့နော်ဘလို့လှုပ်ဆောင်ပါလဲဆိုတဲ့အချက်ကအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့အဲ့တော့အဲ့ဒီဘိုင်းမှာသူတို့ဘလို့ဆက်လုပ်မယ်လို့မြင်မိလဲရှင်။အင်အားကြီးအင်ကြီးချင်းနိုင်ငံတွေနောက်အာဆီယံနိုင်ငံတွေကလည်းဒီလိုလွှတ်တော်ကနေအစိုးရတည်ဖြစ်လာမယ့်ကိစ္စကိုသူတို့ကြိုးဆိုတယ်။တိုးတက်တဲ့အပြောင်းလဲတစ်ခုအနေနဲ့သူတို့သဘောထားတွေပေးတာမျိုးလည်းရှိရရှင်ဆိုတော့ဒီပေါ်မှာဘလို့မြင်မိလဲပေါ့နော်။
တကယ်ကြေကြတော့အင်္ဂလိပ်နိုင်ငံတွေနဲ့ကျွန်တော်ဒီကအနောက်ဘက်နိုင်ငံတွေပေါ့နော်ဒီမိုကရေစီကိုကျင့်သုံးနေတဲ့နိုင်ငံတွေနဲ့ဒီနေ့ဖြစ်ပေါ်နေတဲ့မြန်မာပြည်ရဲ့နိုင်ငံရေးခြေအနေပေါ်မှာသုံးသပ်ပုံသုံးသပ်နေပေါ့နော်။နောက်ချုပ်ငင်ပုံရှုပ်ငင်နေကကွာခြားမှုရှိတယ်ဆိုတော့ကျွန်တော်တို့သိပါတယ်။တကယ်ကြေကြတော့လက်ရှိအခုစစ်အစိုးရကလုပ်နေတဲ့ဒီလွှတ်တော်တို့ဒီနောက်ဖွဲ့စည်းလာမယ့်အစိုးရဖွဲ့လို့ဆိုတဲ့ပေါ်မှာကျွန်တော်သိတဲ့လောက်ကတော့အစိုးရအဖွဲ့အစည်းတွေရောဒီမှာရှိနေတဲ့ဒီကြည်တူကြည်သားတွေပေါ့နော်နိုင်ငံကမိတ်ဆွေအားလုံးကယုံကြည်မှုမရှိဘူးကြ။ဒါပုံမှန်နေနေကျွန်တော်မြင်တာပါနော်။ဆိုယုံကြည်မှုရှိနေတာဘယ်လိုအနေအထားမျိုးမှာဖြစ်နိုင်တယ်လဲဆိုတော့ကျွန်တော်မြင်တယ်သူတို့ step by step ပေါ့နော်။တစ်စင်းချင်းစင်းနဲ့လုပ်ရမယ့်အလုပ်ငန်းတွေတော့ရှိပါတယ်။အထူးသဖြင့်ကတော့လူထောင်ထဲမှာကြာနေတဲ့နိုင်ငံချင်းသား1000ကျော်ကိုပထမဆုံးသူတို့လုပ်ပေးဖို့လိုပါလိမ့်မယ်။အဲဒီချိန်ထဲမှာပဲမြန်မာပြည်မှာအခုဖြစ်ပေါ်နေတဲ့ဒီလူမှုဒုက္ခဝဝပေါ့နော်။ကျွန်တော်တို့ကျန်းမာရေးပညာရေးလူသားချင်းစာနာတဲ့လုပ်ငန်းတွေမှာတတောင်တတားတဲ့ပုံစံမျိုးတွေပေါ့နော်အဖြစ်အပျက်သူတို့တတ်မှတ်လာတဲ့ဥပဒေတွေကအရန်ကျင်းထန်လောကကြီးတဲ့ဟိုကန့်တတ်မှုတွေကများလောကကြီးတဲ့အခါမျိုးတွေမှာကျွန်တော်တို့ဒီ humanitarian work နဲ့နောက်ကျွန်တော်တို့ဒီဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတချို့တွေမှာတတ်မှတ်ထားတဲ့စီကံတွေတန်တဲ့ချက်တွေကိုလျှော့ပြီးတော့ပေါ့နော်ပူပေါင်းဆောင်ရွက်နိုင်တဲ့အခြေအနေမျိုးတွေဖန်တီးလာနိုင်မလားပေါ့နော်ဆိုတော့အဲ့ဒါမျိုးအခြေအနေကိုကျွန်တော်တို့ဟိုစောင့်ကြည့်နေတာလည်းပါပါတယ
်ကနေဒါအစိုးရအနေနဲ့လည်းမြန်မာပြည်မှာစစ်မှန်တဲ့အပြောင်းလဲတွေမဖြစ်သေးဘူးလို့ယူဆထားတဲ့အကြောင်းဦးတင်မောင်ထုကဆိုပါရယ်အမေရိကန်ပြည်ထောင်စုကတော့သူတို့ရဲ့အနီးကပ်ဆက်ဆံရေးမူဝါဒကိုအခုတက်လာမဲ့အစိုးရတစ်ကဘလို့တုံ့ပြန်မလဲဆိုတာစောင့်ကြည့်သွားမယ်လို့ပြောထားပါရယ်အလားတူပဲဥရောပသမဂ္ဂအနေနဲ့အစိုးရတစ်ပေါ်ပိုပြီးဖိအားပေးတာတဲ့ပူးပေါင်းဆက်ဆံသွားမယ့်အနေအထားတွေ့နေရတယ်လို့မြန်မာနိုင်ငံပြည်ထောင်စုအမျိုးသားကောင်စီ NCUB ရဲ့ဥရောပရေးရာတာဝန်ခံဦးနှွေအောင်ကပြောပါတယ
်။ဥရောပနိုင်ငံတွေ international နိုင်ငံတွေရဲ့မူအရာတော့လက်ရှိအစိုးရကိုသူတို့ကအတိမတ်ဟိုမပြုတ်ရင်တော့မှဆက်ဆံရမယ်ဆိုတဲ့မူရှိထားတာကိုရှိထားတော့အခုဥပမာဥသိစိန်တို့ဘာလို့အစိုးရအခုပါလီမန်ဖွဲ့ပြီးတော့အစိုးရဖွဲ့ခဲ့သူရှိရင်လည်းပဲသူတို့အနေနဲ့ကတော့အာဒီအစိုးရကတော့တက်လာပြီပြုလာပြီဆိုပြီးတော့သူတို့အနေနဲ့ကတော့မထောက်ခံရင်တော့မှဟိုညင်းပယ်လို့မရဘူးလေဆိုတော့ lawless ဆက်မှာတော့တိုင်းပြည်မှာဥချုပ်တဲ့ဒီအစိုးရတရားပေါ်လာလို့ရှိရင်သူတို့ကအဆက်အသွယ်လုပ်မယ်ဖြစ်နိုင်တဲ့ဘက်ကကိုအော်ပရိတ်လုပ်မယ်ဆိုကျွန်တော်ကတော့ဟိုယူဆပါတယ
်ဟုတ်ကဲ့အခုဒီ EU ဘက်က NLD နဲ့ဆက်ဆံရေးအပိုင်းကိုဘယ်လိုမြင်လဲရှင
်EU ကတော့အဲ့ဒီဘက်မှာကြော့ညံ့နေနော်သူတို့ကဒီ EU တစ်ခုလုံးအတွက်ကတူတယောက်ကပြောဆိုလို့မရဘူး EU အစည်းအဝေးထိုင်ရမယ် council meeting လုပ်ရမယ်လုပ်ပြီးတော့မှသူတို့ပြောပိုင်ခွင့်ရှိတယ်ဟိုဒါပေမဲ့လည်းပဲမူအားအပြင်ကတော့လက်ရှိဆက်လာတဲ့အစိုးရတွေကတော့သူတို့ cooperate လုပ်ရမယ်ဆက်ဆံရမယ်ဆိုတော့မူရှိသားတဲ့အတွက်ကြောင့်မူကိုယ်ပြိလှုပ်ရှင်တဲ့ပုံစံကိုပြမယ်ဆိုတော့ EU ရဲ့ policy ပဲဖြစ်တာ哦အချိန်တည်းမှာပဲကျွန်တော် sanction တွေပါတယ်ရတော့ဒါတခြားပေါ့သူတို့အခုလောလောဆယ်မှာဆုံးဖြတ်လို့မရဘူးပြောလို့မရဘူးဒီ EU common position council ကိုထိုင်ပြီးတော့မှပဲသူတို့ပြောလို့ရမယ
်သမရသစ်ဖြစ်လာတဲ့ဦးသိန်းစိန်ဦးဆောင်မဲ့အစိုးရဖွဲ့အနေနဲ့နိုင်ငံတကာကလက်ခံယုံကြည်လောက်အောင်အများကြီးဆောင်ရွက်ပြရမယ်အနေအထားမှာရှိနေပါတယ်တစ်ဖက်မှာလည်းစစ်မှန်တဲ့အပြောင်းလဲတွေဖြစ်လာဖို့ဆိုရင်မြန်မာနိုင်ငံအပေါ်ပြစ်မှတ်ထားပိတ်ဆို့အရေးယူမှုကိုဆက်လက်ထားရှိဖို့လိုတယ်လို့အတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကဒီရက်ပိုင်းအတွင်းပြောဆိုထားပါရှင်